ထူးတက်ဖွဲ့ဝင်တွေကက်တင်နဲ့လေ့ကျင့်ရေးအပါအဝင်နိုင်ငံစုံပါဝင်တဲ့စီးရေးလေ့ကျင့်မှုတစ်ခုကိုအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့ပါတယ်။အာဆီယံအဖွဲ့ဝင်10နိုင်ငံကစစ်သားတွေနဲ့အတူအမေရိကန်တရုတ်ဂျပန်အိန္ဒိယတောင်ကိုရီးယားဩစတြေးလျနယူးဇီလန်နဲ့ရုရှားနိုင်ငံတွေကစစ်သားစုစုပေါင်း180ကျော်ပါဝင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစီးရေးလေ့ကျင့်မှုကိုအင်ဒိုနီးရှားနိုင်ငံမှာတနင်္လာနေ့ကနေပြီးတော့တောက်ကြာနေ့အထိ9ရက်လှုပ်ခဲ့တာပါ။ဒေသရင်းအကြမ်းဖက်မှုနှိမ်နင်းတဲ့နေရာမှာတူညီတဲ့ဆောင်ရွက်ချက်တွေလုပ်ငန်းစဉ်တွေရှိလာဖို့နဲ့အတွေ့အကြုံဖလှယ်ရေးလုံနိုင်စွမ်းတိုးတက်ရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာဖို့ရည်ရွယ်ပြုလုပ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲနဲ့ပါဝင်ဆွေးနွေးတဲ့မိတ်ဖက်နိုင်ငံများADMM Plus ရဲ့တတ်မှတ်ချက်တွေအတိုင်းဂျကာတာမြို့တော်ရဲ့တောင်ပိုင်းမှာစီးရဲလေ့ကျင့်မှုကိုလုပ်ခဲ့တာပါ။ဂျမာအစ္စလာမီယာစစ်သွေးကြွအဖွဲ့ရဲ့2002ခုနှစ်ဘာလီကျွန်းဘုံခွဲမှုခံခဲ့ရပြီးကတည်းကကမ္ဘာမှာမွတ်စလင်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာအစွန်းရောက်စစ်သွေးကြွတွေရဲ့ရန်ကိုစူးစမ်းနှိမ်နင်းနေရတာဖြစ်ပါရဲ့ရှင်။